တက်တမအချိန်မြောက်ပြည်တော်စုလွှတ်တော်ခေါ်ယူတဲ့ပထမဆုံးနေ့မှာပဲအများပြည်သူစိတ်ဝင်စားနေတဲ့ဒေါက်တာစိတ်ဖွာကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာစိတ်ဖွာစုံစမ်းရေးကော်မရှင်ကစစ်ဆေးတွေ့ရှိခဲ့တဲ့အဖြေတွေကိုလွှတ်တော်မှာချပြလာခဲ့တာပါဒေါက်တာစိတ်ဖွာဟာဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့တိတိကျကျဖော်ထုတ်ပြနိုင်ခြင်းတော့မရှိပါဘူးဒီအကြောင်းပြည့်စုံကိုဆက်သွယ်စုံ ကိုဥပဒေအထက်မှရှိနေသလားဆိုတဲ့စောင်းမနဲ့ဝေဖန်ခဲ့တဲ့ဒေါက်တာစိတ်ဖွားကိုဘာတူလဲဆိုတာဖော်ထုတ်နိုင်မှုစ조사ခဲ့တာ9လကျော်ရှိခဲ့ပြီဖြစ်ပါတယ်ဒေါက်တာစိတ်ဖွားရဲ့စောင်းမကြောင့်လွှတ်တော်ကိုယ်စားလှယ်တွေရဲ့ဂုံတိတ်ခါကြဆင်းနေဆိုပြီးတော့ပြည်တော်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးရင်ကလွှတ်တော်မှာအရေးတကြီးအဆိုတင်သွင်းပြီးတော့ဒေါက်တာစိတ်ဖွားစွန့်စားရေးကော်မရှင်ကိုဖေဖော်ဝါရီလ10ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်ဒီကနေ့ဇူလိုင်လ10ရက်နေ့မှာကျင်းပခဲ့တဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာတော့ဒေါက်တာစိတ်ဖွားနဲ့ပတ်သက်ပြီးတော့နောက်ဆုံးအဖြေတစ်ခုထွက်လာခဲ့ပါတယ်အဲ့ဒါကတော့ဒေါက်တာစိတ်ဖွားဆိုတာဘာတူလဲဆိုတာအတိအကျမဖော်ထုတ်နိုင်ခဲ့ဘူးဆိုတာပဲဖြစ်ပါတယ်။စွန့်စားရေးကော်မရှင်ရဲ့အပြောအရတော့ဒေါက်တာစိတ်ဖွားကိုအတိအကျမဖော်နိုင်တာဟာလွှတ်တော်မှာစစ်ဆေးခွင့်အာဏာအပြည့်အဝမရှိတာကြောင့်ဖြစ်တယ်လို့စိတ်ဖွားကော်မရှင်ထဲမှာပါဝင်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖိုးမြောင်ကပြောပါတယ်။
ဒီတော့ဥပဒေအစပြောပါတယ်ကျွန်တော်တို့လွှတ်တော်ဆိုတာဒီအစိုးရဖွဲ့ကိုဟိုလာကျွန်တော်တို့ပါဝါရေးလာအာဏာပါဝါရှိတဲ့ဖွဲ့မဟုတ်တဲ့အတွက်ကျွန်တော်တို့စစ်မီးရတယ်စစ်ဆေးကျွန်တော်တို့စစ်ဆေးရတဲ့ဟာမှာကျွန်တော်တို့အကန့်အသတ်ရှိပါတယ်အခုအကြီးကဲတော့ကျွန်တော်တို့မကြုံရတဲ့လေကျွန်တော်တို့ကဘယ်သူဘဝဖြစ်ပါလဲကျွန်တော်တို့ကတတိမခေါ်ထုတ်နိုင်ပါဘူး
ဒေါက်တာစိတ်ဖွားစွန့်စားရေးကော်မရှင်ဟာနိုင်ငံတော်တမရယုံဆက်သွယ်ရေးဝန်ကြီးဌာနသိပ္ပံနဲ့ဤပညာဝန်ကြီးဌာနပညာရေးဝန်ကြီးဌာနတွေကဒုတိယဝန်ကြီးတွေညွှန်ကြားရေးမှူးချုပ်ညွှန်ကြားရေးမှူးအဆင့်တွေအပါအဝင်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကွန်ပျူတာတက္ကသိုလ်ကဆရာဆရာမတွေပြင်ပကွန်ပျူတာပညာရှင်တွေတမရော်ဆက်သွယ်ရေးတပ်ကဗိုလ်မှူးကြီးတွေပြည်ရင်းသတင်းမီဒီယာတွေကသတင်းစာဆရာတွေနဲ့စုစုပေါင်းလူဦးရေ30နဲ့40အကြာကိုခေါ်ယူစစ်ဆေးခဲ့ပြီးတော့သူတို့ကိုစစ်ဆေးချက်တွေအရဒေါက်တာစိတ်ဖွားဘသူဘေဝါဆိုတာကိုဖော်ထုတ်နိုင်ခြင်းမရှိခဲ့ပါဘူးအခုလိုစိတ်ဖွားဖော်ထုတ်တဲ့နေရာမှာဘာတူလဲဆိုတာဓာတ်ထီမပြောနိုင်တာဟာနီးပညာရှုထောင့်ရာအားနည်းမှုတွေရှိခဲ့လို့ဖြစ်တယ်လို့လည်းအမေသာလွတ်တော်ကိုယ်စားလှယ်ဦးဖိုးမြောင်ကပြောပါတယ်။အ
ော်ကျွန်တော်တို့နိုင်ငံရဲ့သက်သွယ်ရေးမှာလည်းနီးပညာပဲနိုင်ငံအားနည်းချက်ရှိပါတယ်။ဒီအားနည်းချက်ရှိပါတော့နော်။အဲ့တော့ဒီအားနည်းချက်တွေကြောင့်ကျွန်တော်တို့ကဟိုဘသူဘဝလို့ပြီးကြမခေါ်ကြတဲ့နေရာချက်တွေကြောင့်ကျွန်တော်တို့ကဟိုကျွန်တော်တို့ကလည်းဟိုသိခခွင့်ရတဲ့သဘောပါပဲ။အားနည်းချက်ကြောင့်ပါ
။အခုလိုကော်မရှင်တွေဖွဲ့ပြီးတော့တကူးတကရှာဖွေဖို့စ조사ခဲ့ပြီးမှဒေါက်တာစိတ်ဖွားဘာတူလဲဆိုတာမပြောနိုင်တာဟာနိုင်ငံတော်ရဲ့ဗန်နာငွေတွေကိုဖြုံးတိရကြတယ်လို့လည်းအမေရိကန်ဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်
။ဟိုအမှန်မှားတော့ဒါကဗျာဟိုအဲ့လိုဝေဖန်လို့ရှိရင်စဉ်းစားရမှာပေါ့တကယ်လို့တော့ဥပဒေထက်ရောက်နေတော့ရောက်လို့ရှိရင်ဥပဒေထက်ကိုမရောက်အောင်ဖယ်လို့ရမလဲဆိုစွန့်လင်းမှုပဲလုပ်တင်တယ်စွန့်လင်းမှုပဲလုပ်တင်တယ်ဗျာကော်မရှင်ဖွဲ့လာအောင်လည်းအကြောင်းမရှိပါဘူးနိုင်ငံတော်ငွေပေါ့ဗျာဒီလိုလိုရဲ့အခွန်အတုတွေကိုလည်းတွားနေတဲ့ခကြီးမှာကျေးဇူးတော်ပါတယ်ပဲကျွန်တော်ကုန်ကြတာပဲလေ
ဒေါက်တာစိတ်ဖွားကော်မရှင်မှာပါဝင်ခဲ့တဲ့သူတွေကတော့ပြည်တော်စုလွှတ်တော်ဒုတိယနိုင်ငံကလည်းဖြစ်အမေသာလွှတ်တော်ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ဦးမြငိမ်းပြည်သူလွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးနန္ဒကျော်စာတို့ကဆောင်ရွက်ပြီးတော့လွှတ်တော်ကိုယ်စားလှယ်ဦးမင်းဆွေကအတွင်းအမှုဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ဒေါက်တာစိတ်ဖွားကော်မရှင်ဖွဲ့ဝင်တွေကတော့ဒေါက်တာစိုးရင်ဒေါက်တာမျက်နှာနာစိုးဦးဖုံးမြောင်ဦးအောင်စန်းဦးအောင်ငိမ်းဦးခိုင်မောင်ကြီးဦးကန့်ညွန့်ဦးသိန်းညွန့်ဦးဆိုင်ကျော်စောတန်းဦးအောင်ကျိုင်ဦးလထွေးဦးသိန်းဦးဦးစန်းလွင်နဲ့ဒေါ်ကျင်စန်းစုစုပေါင်း18ဦးပါဝင်ခဲ့တာပါခင်ဗျာ